မြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွယ်ရေးလိုင်စင်တွေချပေးပြီးတယ်လီဖုန်းနဲ့အင်တာနက်သုံးစွဲနိုင်ခွင့်ပို့ရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်။မြန်မာလွတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်။ NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးစွဲသူတွေကကိုယ်တိုင်တီးဖြတ်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်အဲ့လိုမတက်ပြမယ်လို့ပြီးတော့ကျွန်တော်အမျိုးသမီးရဲ့ CIA ကိုလည်းသူဟာချိန်ဆောက်တာမျိုးရှိတယ်။2013လောက်တုန်းကကျွန်တော်တို့ဒီဘာသာရေးမျိုးသမီးစာတွေမဖြစ်အောင်ကျွန်တော်ကမ်ပိန်းတွေလုပ်ကြတော့အဲ့တုန်းကကျွန်တော်ဒီဖုန်းကိုဆက်ပြီးတော့ပြောတာမျိုးကြုံကြည့်ရခဲ့။ဒါနဲ့ဒီကအစိုးရအချင်းမှာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ကြုံကြည့်ရတယ်။ကျွန်တော်ဒီရှေးရုံကျမ်းမှာဒီမိုဖင်ဘာသာဝင်ကြီးပြောင်းနေကြတာကိုဖုန်းကြီးတွေကနေပြီးတော့ဟိုကမ်ပိန်းရိုက်တဲ့ကိစ္စကိုဒီလိုရည်ရည်ရဲ့ခါကျတော့ကျွန်တော်ဟိုအချင်းချောက်တာမျိုးကြုံပြီး online အနေနဲ့ဒီရင်းကြဆိုရင်သကလုံးကကျွန်တော် even Facebook တွေမှာမှကျွန်တော်ဒီပုံမှန်တွေမရေးရတော့ကျွန်တော်ပြည့်ကျွန်တော်ဒီအားငါခါပြီးနဲ့ဖမ်းနေဆိုတဲ့ခါမျိုးလေးအများကြီးအားလာတယ်အခုဆိုရင်ဒီ fit တဲ့နဲ့ဒီ developer ဖြစ်ဒီကိုဂျာလိုက်ပြောရတဲ့ခါမျိုးဖြစ်လို့ရှိရင် yes sensitive ဖြစ်တယ်ပြောပိုင်လို့မရှိဘူးပြောပြီးဆိုလို့ရှိရင် NLD 6ခန်းနဲ့လူတွေဘက်ကရောပြီးတော့ဒီ fit တဲ့6ခန်းနဲ့လူတွေဘက်ကရောလာပြီးတော့တိုက်ခိုက်တာမျိုးပြောဆိုတာမျိုးရရှိတာမျိုးတွေအများကြီးရတယ်။ပြတရားဖွေတာမျိုးတွေပေါ့အများကြီးရုပ်ဖူးလုံးအကြီးရတယ
်။ Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့နေဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာအစိုးရအနေနဲ့ဆက်သွယ်ရေးလိုင်စင်တွေချပေးနေပြီးအပြိုင်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပူပြီးလွယ်လွယ်ကူကူသုံးလာနိုင်တာတွေဟာတိုးတက်တဲ့အခြေအနေတရက်အဖြစ်နဲ့ Freedom House အစီရင်ခံစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွှတ်တော်မှဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်းလက်ရည်ကထောက်ပြပါတယ်။ဒီမော်ဂ
ျာမလုပ်ခင်ကပြန်ဆက်လာနေပြန်များအသိပညာအရင်ဆုံးပေးတဲ့လေအဲ့ဒါလို့ဆယ်ရွေးပြန်ပေးပြီးတဲ့အခါကျတော့မော်ဂျာရဲ့လောက်တာဖြစ်တယ်နဲ့မော်ဂျာရဲ့လောက်တာကမှဒီ privacy တွေ company ကလည်းလက်ခံရခိုက်နေတာဟာမဖြစ်ဖို့အများကြီးစဉ်းစားအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook account တွေကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အပိုင်းကတော့ဒါကတော့ဘယ်အကြောင်းအပေါ်မှာအခြေခံပြီးလုပ်တာလဲဆိုတော့ပြည်သူကို channel နဲ့မခွင့်ပြအောင်ဆိုရင်ဒါ social media ပေါ်မှာပြည်သူရဲ့နားလည်မှုကိုလွှဲလာနိုင်တယ
်ရခိုင်မြောက်ပိုင်းပြည်ပကနဲ့ပတ်သက်လို့သတင်းရေးသားရမှာသတင်းသမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချိန်းချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကိုယ်လုံးညုံရင်းစိုးရိမ်လာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်အထူးသဖြင့်ရခိုင်မြောက်ပိုင်းပြည်ပကရိုဟင်ဂျာမု슬င်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လိုသလိုပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့စ조사လာတာတွေကိုထောက်ပြထားပါတယ်တချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့နှီးတူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရိမ်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ။